ထိုင်းနိုင်ငံရတ်ချ်ပူရီဆေးအုံမှာယင်မတော်တဆမှုနဲ့ရောက်ရှိလာပြီးသေဆုံးသွားခဲ့တဲ့မြန်မာအလုံသမားတဦးကလူ73ယောက်အတွက်ခန္ဓာကိုယ်အစိတ်အပိုင်းတွေလှူဒါန်းမှုလုပ်ခဲ့တဲ့အကြောင်းရတ်ချ်ပူရီဆေးအုံကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မတ်အေးအေးမှကဆက်ပြောပြမှာပ
ါထိုင်းနိုင်ငံရတ်ချ်ပူရီမြို့နယ်အတွင်းကကြက်ချံလုပ်ငန်းမှာအလုပ်လုပ်ကင်နေတဲ့အသက်29နှစ်အရွယ်ကိုတန့်စင်တွန်းဟာရင်မတော်တဆတိုက်မှုဖြစ်ပွားပြီးသူ့ရဲ့ခန္ဓာအစိတ်အပိုင်းတွေကိုအသက်ရှင်နေသူတွေအတွက်အတုံးပြူနိုင်အောင်လှူဒန်းသွားခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်။ရင်တိုက်မှုတစ်ခုကြောင့်အဲရက်စပူဒီပြည်နယ်ဆေးရုံမှာအသက်ဆုံးရှုံးသွားတဲ့ကြက်ချံလှုပ်သားသူဖြစ်တဲ့အသက်29နှစ်အရွယ်မောင်တန့်စင်တို့ဟာသူ့ရဲ့ကိုယ်ရင်ကအစိတ်ပိုင်းတွေကိုလူ73ဦးအတွက်ရက်စပူဒီပြည်နယ်ဆေးရုံကြီးမှာလှူဒန်းပေးခဲ့ပါတယ်ဗျာ။အဲ့လိုလူတန်းခဲ့တဲ့ဆိုတဲ့အကြောင်းကိုလည်းရက်စ်ပူဒီပီနယ်ဆေးရုံကြီးရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ဗျ။ဒီအခင်းဖြစ်စဉ်ကတော့ပြီးခဲ့တဲ့2023ခုဇန်နဝါရီလ3ရက်နေ့မှာတန့်စင်တော်မောင်းနေလာတဲ့စိုက်ကဲနဲ့အခြားဘက်ကလာတဲ့ပစ်ကပ်မော်တော်ကားတို့ယင်ဆိုင်တိုက်မိပြီးတော့မောင်းတန့်စင်တော်ဟာရက်စ်ပူဒီပီနယ်ဆေးရုံကြီးကိုရောက်ရှိလာတဲ့အချိန်မှာအချိန်တိုအတွင်းမှာပဲသူဟာအသေးအတန်အခြေအနေအဆင့်ကိုရောက်ရှိသွားခဲ့တာပေါ့ဗျာ။
ကမ္ဘာတော်စားဖြစ်ပြီးရောက်ရှိလာတဲ့မြန်မာလူသမားကိုအုံနောက်ကိုဓာတ်မှန်ရိုက်တာလေဘင်းရိုးတွေကိုစစ်ဆေးတာတွေလုပ်ခဲ့ပြီးအခြေအနေဆိုးနေတဲ့လူနာဖြစ်တာကြောင့်မိသားစုထံအကြောင်းကြားပြီးခန္ဓာအစိတ်ပိုင်းတွေကိုလှူဒန်းပေးဖို့ဆေးရုံကမေတ္တာရက်ခံခဲ့တယ်လို့လည်းဆိုပါရယ်မြန်မာလူသမားမိသားစုကလည်းတေဆုံးသူရဲ့ဆန္ဒအတိုင်းလှူဒန်းပေးခဲ့ရမှာလူ73ဦးအတွက်မျက်လုံးအရိုးနဲ့တ िश ူးတွေကိုလှူဒန်းခဲ့တယ်လို့လည်းဆိုပါရယ်
အဲ့လိုနဲ့လူနာအသက်ရှင်နေတော့မှာအခါခွင့်ကြုံမယ်ဆိုရင်သူ့ရဲ့ကိုယ်ငါအစိတ်တိုင်းတွေကိုလူဒန်းသွားခဲ့ဖို့သူ့မိသားစုကိုမှာကြားခါခဲ့တဲ့အတိုင်းလဲဆရာဝန်ဒီဘရာဇူရီပြည်နယ်ဆေးရုံဆရာဝန်ဖက်ကိုလူဒန်းနိုင်ခဲ့တဲ့အစိတ်တိုင်းတွေကိုလည်းခွဲစိတ်ရယူကြပါဗျာအဲ့တော့ဆရာဝန်တွေကဘယ်ဟာတွေယူလဲဆိုတော့မျက်လုံးတစ်စုံယူတယ်ဗျာအယိုးနဲ့တ िश ူးစစ်တခုယူတယ်ပေါ့ဗျာအဲ့တော့
ရက်စ်ပူရီဆေးရုံကြီးကနေတစ်စက်မျက်လုံးတစ်စုံကိုတော့ထိုင်းကျက်ချင်ဒီအဖွဲချုပ်တန်းဆက်လက်လှူဒန်းခဲ့ပြီးအယိုးနဲ့တ िश ူးကိုတော့ဘန်ကောက်ကတော်ဝင်ဇီဝတ िश ူးဌာနကိုပေးပို့ခဲ့ပါတယ်အလားတူဖြစ်ရမျိုးတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့တုန်းကလည်းချင်းမိုင်မြို့မှာအသက်43နှစ်အရွယ်မြန်မာအလုသမားအမျိုးသားတဦးဟာမတော်တဆဖြစ်ရကြောင်းအုံနောက်တေဆုံးသွားခဲ့ပြီးသူတေဆုံးသွားတဲ့အချိန်မှာသူ့ရဲ့ခန္ဓာအစိတ်ပိုင်းတွေဖြစ်တဲ့မျက်လုံးနဲ့ကြောက်ကတ်တို့ကိုတခြားလူတွေအတွက်အသုံးပြုနိုင်ဖို့အတွက်သူ့ရဲ့မိသားစုကလှူဒန်းပေးခဲ့ပါတယ်ရှင်